မြန်မာနိုင်ငံမှာပလတ်စတစ်အသုံးပြုမှုလျော့ကျလာစေဖို့ရည်မှန်းချက်နဲ့လှုပ်ရှားမှုတစ်ခုကိုပလတ်စတစ်အသုံးပြုမှုတိုက်ဖျက်ရေးလှုပ်ရှားလှုပ်ဆောင်နေတဲ့အဖွဲ့တစ်ဖွဲ့ကလှုံ့ဆော်စည်းရုံးပြီးတော့ဒီသတင်းမှတ်မှာစတင်လှုပ်ဆောင်နေပါတယ်။သတင်းဆက်ပတ်ကြားလှုပ်ဆောင်သွားမဲ့ဒီလှုပ်ရှားမှုကို10 week zero waste challenge လို့အနာမည်ပေးထားပါတယ်။အဓိကရွယ်ချက်ကတော့ပလတ်စတစ်သုံးဆွဲမှုကိုလျှော့ချဖို့တစ်ခါတုန်းပလတ်စတစ်အိတ်တွေကိုလုံးဝမသုံးဘဲပြန်ပြီးတော့အသုံးပြုလို့ရနိုင်မဲ့အိတ်တွေကိုအသုံးပြုလာစေဖို့ဖြစ်ပါတယ်။အပြည့်အစုံကိုတော့ကိုကောင်းဆိုင်ရင်ကရန်ကုန်ကနေသတင်းပေးပို့ထားပါတယ်ရှင်
။သတင်းဆက်ပတ်ကြားဒီလှုပ်ရှားမှုကိုသတင်းပတ်တစ်ပတ်မှာပုံစံတစ်မျိုးစီနဲ့လှုပ်သွားဖို့စီစဉ်ထားတာဖြစ်ပြီးတင်းလာနေမှာစတင်နေပြီဖြစ်ပြီးတော့တပတ်ချင်းစီမှာပလတ်စတစ်အသုံးပြုမှုလျှော့ချရေးမတူညီတဲ့လှုပ်ရှားမှုတစ်ခုစီကိုလှုပ်သွားမဲ့အကြောင်းလှုပ်ရှားမှုကိုကမခရပြုစီစဉ်တဲ့တပ်မြမအဖွဲ့ကပြောပါတယ်ဒီလိုစီယုံလုံးစုံလှုပ်ဆောင်ရတဲ့အဓိကရည်ရွယ်ချက်ကိုတော့တပ်မြမအဖွဲ့ကစွန့်ပစ်ပစ္စည်းစီမံခန့်ခွဲမှုဆိုင်ရာကြွညင်သူမတ်မီသက်တွေးကအခုလိုပြောပါတယ်
အဓိကတော့ဘယ်လိုပြောလဲဒီမားလေး challenge promotion နဲ့တဲ့ဒီမှာရှိရပေါ့နော်အဲ့တော့ကျွန်တော်တို့ကအဓိကကဒီမှာမြန်မာလူမျိုးတွေကျွန်တော်တို့ကဘာလို့ဖြစ်ကြတာလဲဆိုတော့ CLC ကနေကိုယ့်ရဲ့ behavior ကိုပေါ့နော်ဖြစ်ဖြစ်ချင်း change နေတာအဲ့ကြောင့်ကျွန်တော်တို့က challenge အနေနဲ့ step by step ပေါ့နော် challenge ကိုလုပ်ဖြစ်သွားတာရှိတယ်
အခုလှုပ်ရှားမှုဟာ Facebook Social Media ကနေတဆင့်လုံးစော်စီယုံနဲ့လှုပ်ရှားမှုတစ်ခုဖြစ်ပြီးအလွယ်တကူပဲပါဝင်နိုင်ပါတယ်။ပါဝင်လူသူတွေအနေနဲ့ဈေးဝယ်သွားတဲ့အခါ plastic အိတ်ကိုမသုံးဘဲပြန်ပြီးအသုံးပြုလို့ရတဲ့အိတ်မျိုးကိုသုံးပြီးအဲ့ဒီလိုကိုယ့်ရဲ့အသုံးပြုမှုကိုတပုံရိုက်ပြီးတော့ hashtag ခံပြီးတက်မြန်မာ 10 weeks zero waste challenge လို့ရေးပြီးကိုယ့်ရဲ့ Facebook စာမျက်နှာမှာတင်ပေးရမှာပဲဖြစ်ပါတယ်။တပတ်ချင်းစီအလိုက်လှုပ်သွားမဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့လည်းမှတ်မိတဲ့ tweet ကအခုလိုရှင်းပြပါတယ်။
အဲ့လိုခုနကဒီနေ့သူရှင်ဖမတော့ဒီဘက်ကမှလုံးချောင်းစားဆိုချွေးတုံးမှုနော်ချွေးစားတခြားစားထုတ်ပစ္စည်းတွေတုံးမယ်နောက်ပိုင်းမှာကျွန်တော်ရှင်ပါလို့ရှင်မဆောင်ရှင်တန်ဘူးစားထုတ်ပါရေးပုံမဲဆိုတာဒီလိုရှင်ကျွန်တော်တို့ဟိုခီးထားတဲ့အခါမှာဒီ plastic တွေကိုလည်းလမ်းကမ်းနဲ့ပြန်သွားလို့ရလဲဆိုတာအဲပြီးတော့အမိုက်တွေဘယ်လိုပြရလဲဆိုတာအဲ့
ရှိပါလေရှင်။ရန်ကုန်မြို့နေပြည်သူလူထုရဲ့ plastic အမိုက်စွန့်ပစ်မှုဟာတရက်ကိုတန်300ရှိပြီးလူတစ်ယောက်ကိုနေ့စဉ် plastic အမိုက် 0.8 ကီလိုစွန့်ပစ်နေတယ်လို့တပ်မြေမှာအဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါ့အပြင်မြန်မာနိုင်ငံအတွင်းမြို့ပြနေလူထုတဦးချင်းစီဟာတရက်ကိုပြည်မြတ်အားဖြင့် plastic အိတ်၄လုံးသုံးစွဲနေတာကြောင့်လူတဦးချင်းစီဟာတစ်နှစ်ကို plastic အိတ်ပေါင်း1460သုံးစွဲနေတာဖြစ်တယ်လို့တပ်မြေမှာအဖွဲ့ကပြောပါတယ်။မြန်မာနိုင်ငံရဲ့လူကြီးအထူးထက်ဆုံးရေကုန်မြို့မှာဆိုရင် plastic အိတ်တွေဘူးခင်တွေကရေမြောင်းတွေထဲမှာပိတ်ဆို့နေတာကြောင့်ရေစီးဆင်းမှုကိုအဟန့်အတားဖြစ်ပြီးမွေးရသည့်ကာလမှာလမ်းတွေပေါ်ရေကြီးရတဲ့အကြောင်းရင်းတစ်ခုဖြစ်နေပါတယ် plastic အမျိုးအစားတော်တော်များများဟာနှစ်ပေါင်း2000ကျော်တဲ့အထိမပြတ်မစီးရှိနေနိုင်တယ်လို့ကြွညင်သူတွေကပြောပါတယ်ခင်ဗျာ